ရာဇမြောင်းဟာနိုင်ငံစစ်တပ်ကြားကြီးမားတဲ့အတိုင်းအတာနဲ့စီရေးဆန်ရပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့ရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုဂီကစနေနေ့မှာပြောကြားကြောင်းရုရှားတပ်သတင်းဌာနမှဖော်ပြပါတယ်။ရုရှားနဲ့မြန်မာနိုင်ငံကြားတပ်မတော်တွေအပေါင်းလက္ခဏာဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုမြင်သားရကြောင်းနိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေး2016သဘောတူညီချက်ကပို့ပြီးတွန်းအားဖြစ်စီမှာဖြစ်ကြောင်းမြန်မာတပ်မတော်ကဝေယဥစည်းချုပ်ဗိုလ်ချုပ်မင်းမြောင်းလာနဲ့စနေနေ့ကတွေ့ဆုံခဲ့တဲ့ရုရှားကာကွယ်ရေးဝန်ကြီးကပြောတာပါရုရှားကာကွယ်ရေးဝန်ကြီးကိုဗိုလ်ချုပ်မင်းမြောင်းလိုင်ကနေပြည်တော်မှာဂုဏ်ပြုတက်ခွင့်နဲ့ကျေးဇူးခဲ့ပြီးသူတို့နှစ်ဦးရဲ့ဆွေးနွေးပွဲအတွင်းနိုင်ငံစစ်တပ်ကြားစစ်သက်ဤပညာပူးပေါင်းဆောင်ရွက်ရေးကိစ္စအပေါင်းဝင်ဒီတင်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေရည်ရက်နှစ်ခုကြားစစ်တပ်စစ်သည်မော်ဒီအပြန်အလှန်လေပတ်ရေးတပ်မတော်နှင်းရဲ့ကြားချစ်ကြည်ရေးခီးစဉ်အပြန်အလှန်လေပတ်ရေးနဲ့ချစ်ကြည်ရေးတွေတိုးမြင့်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းတမတော်ကကွေဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ရုရှားကကွေရေးဝန်ကြီးချိုဂွီးရဲ့အဆိုအရရုရှားနဲ့မြန်မာနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရင်းနဲ့ဆက်ဆံရေးတိုးမြင့်မှုအတွက်ရုရှားဘက်ကအစဉ်နဲ့ဖြစ်နေကြောင်းပြောသလိုနှစ်ဖက်စစ်တပ်ကြားပုံမှန်အဆက်အသွယ်တွေရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုအလေးထားတဲ့အနေနဲ့ရုရှားစစ်သည်မော်တွေမြန်မာနိုင်ငံစစ်ကမ်းကိုလာရောက်လည်ပတ်ဖို့ရှိတယ်လို့မြန်မာစစ်သည်မော်တွေလည်းလာရောက်လည်ပတ်ဖို့ညွှန်လင်းကြောင်းချိုဂွီးကပြောပါတယ်။မြန်မာတပ်မတော်နဲ့ဒီနှစ်နိုင်ငံစစ်တပ်ကြားစီရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူစာချုပ်ကိုမြန်မာဒုကာကွယ်ရေးဝန်ကြီးဗိုလ်ချုပ်မြင့်ွယ်နဲ့ရုရှားဒုကာကွယ်ရေးဝန်ကြီးဖိုမင်တို့လက်မှတ်ရေးထိုးခဲ့ကြပါတယ်